စကိုင်းတိုင်းမုံရခရိုင်စားလင်းကြီးမြို့နယ်အတွင်းမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းရပ်ဆိုင်ရေးဒေသခံတွေဆန္ဒပြခဲ့ကြရမှာဒီထဲကဒေသခံရွာသား12ဦးကိုဒီကနေ့ဖမ်းဆီးခဲ့တဲ့အပေါ်မကျေနပ်ကြတဲ့ဒေသခံရွာသားတွေနဲ့ဒီဘကတာများအဖွဲ့ချုပ်ကចောင်းသားတွေစုပြီးတော့ဖမ်းဆီးခံထားရသူတွေလွတ်ပေးရေးတောင်းဆိုနေကြပါတယ်။နောက်ဆုံးရရှိတဲ့သတင်းအရမုံရွာအမှတ်1ရဲစခန်းရှိမှာအဲ့ဒီလိုတောင်းဆိုနေရင်းတဲ့အခြေအနေတွေတင်းမာလာနေပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ရက်တွေကပဲလက်မတော်တောင်ကျင်းနီစီမံကိန်းရပ်တန့်ဖို့အတွက်တောင်းဆိုနေကြတဲ့ဒေသခံရွာသားတွေဟာမနေ့ညကလည်းဆန္ဒပြခဲ့ပြီးတဲ့နောက်ဒီနေ့နေ့လယ်12နာရီလောက်မှာဖမ်းဆီးခံခဲ့ရတာပါ။ဒီရွာသားတွေပြန်လွတ်ပေးရတဲ့အတွက်ဒေသခံအင်အား900လောက်နဲ့ဗကတမြအဖွဲ့ချုပ်ကចောင်းသားတွေဟာအာနာပိုင်နေနဲ့တင်းမာမှုတွေဖြစ်နေရတယ်လို့လဲမုံရွာအမှတ်1ရဲစခန်းရှိကိုရောက်ရှိနေတဲ့မုံရွာဒေသခံတဦးကပြောပြပါဗျာ
။ဒီကနေ့နေ့တော့မဲ
ဟာဒီ
ကနေ့နေ့ဆိုတော့ဆနှစ်ယောက်ခဏတော့ဒီမတ်တတ်ဝင်းနဲ့မိမက်ပေါ့နော်ဒီဆနှစ်ယောက်တော့ဘုမဆက်မယ်ဆိုပြီးတော့ပါလေ။ဟိုတင်းခံနေတော့မဲဆိုတော့ဥပဆေးရလွတ်ပေးမယ်အကောင်လာနေရောက်မတွေ့နဲ့မမိနဲ့နဲ့ပေါ့နော်နေရောက်ကိုတော့ခံထားမယ်လို့ပြောတယ်အဲ့ဒါဒီကဘာသာသာကျောင်းသားဆယ်ယောက်နဲ့နောက်ထပ်ရွာသူ၅ယောက်ကရက်ဆန့်ရှိမှာပေါ့နော်အကုန်လုံးပြန်လွတ်ပေးပါစီရတင်းခံနေဒီရဲတွေပါရီကဒုတိယပိုင်းနဲ့ကျောင်းသားတွေရိတ်မယ်နဲ့မယ်ရယ်တော့လူလူတွေကရှေ့ဝင်တားပေးတာပေါ့နော်အနယ်ဒီပါတီဝင်တွေလည်းပါပါတယ်ရှေ့ဝင်တားပြီးတော့သူတို့မလုပ်ဖို့ပေါ့နော်ဟိုတရားဥပဒေနဲ့အညီမိနဲ့နဲ့ချေရှင်းပေးဖို့နောက်ပြီးတော့မှဟိုပေါ့ပြည်လအောင်ဆောင်ရွက်ဖို့သူကလည်းအဲ့ဒါပဲဝင်ပြောတာပါ
မြန်မာနိုင်ငံဝိဇာတိတ်ပံတက္ကသိုလ်ကျောင်းသားများကွန်ရက်ကတာဝန်ခံကိုတောင်းထိုက်ကတော့ဒေသခံတွေကိုဖမ်းဆီးလိုက်တဲ့အတွက်ဒေသခံအင်အား800ခန့်ကလည်းရဲစခန်းကိုတွားနေကြပြီဖြစ်ကြောင်းအခုလိုပြောသွားပါတယ
်အဲ့ဒါဒီကနေပြီးတော့ဝမင်းကနေပြီးဟောမင်းအင်းနဲ့ပေါ့5ယောက်ရယ်မင်းနဲ့ဆက်နေရတယ်အဲ့ဆက်နေရကိုကအမတ်ကြီးမင်းရရဲစခန်းနေပြီးတော့ခေါ်သွားတာသူတို့ကသူတို့ကမေးကြရေးရှိတဲ့ကားကိုခေါ်သွားတယ်။၃နိုင်ကြီးပြန်မှုမလို့တော့အများကြီးကတော့ပြောသွားတာပါပါ။ဒီမှာအဲအဲ့အတွက်ကိုဒီရနေပြီးတော့ဒီတိကျင်းရမှာရှိတဲ့လူကြီးလူရ800လောက်ကနေပြီးတော့အဲ့တက်ကျန်ကိုလိုက်သွားကြတယ်။ဒီဒီဆန်းတာမတရားဘူးဖြစ်ထားတယ်ပေါ့။ပြီးတော့ပြန်မှုမလို့ဒီ900ကျော်800လောက်လိုက်သွားကြတယ်။ဟုတ်တယ်နန်းချုံလေးစိတ်ပါ။အဲ့တက်ကျန်မှာသူတို့ထိုင်နေတဲ့ဒီမှာအဲ့ရဲမှုတွေကအဲ့ရဲတွေကလာပြီးတော့မှမေးပြရှိတဲ့စီစီကအစမရောက်ခေါ်ပြီးဖမ်းဆီးရတ
ာ။မနေ့ပိုင်းကတော့ဆန္ဒပြရွာသားတွေလာကြတဲ့မုံရွာမြို့စုတောင်းပြဖရားကြီးရင်မြင်တော်ဝင်ပအားလုံးကိုထပ်ပေါက်မရှိစေဖို့အတွက်အာဏာပိုင်တွေကပိတ်လောင်ထားတဲ့အတွက်စုတောင်းပြဖရားကြီးကိုလာရောက်ဖရားဖူးမြော်ကြသူတွေအခက်အခဲတွေ့ကြုံခဲ့ရပါတယ်။ပြီးခဲ့တဲ့9ရက်နေ့တုန်းကလည်းအာဏာပိုင်တွေဟာလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဆန္ဒပြတဲ့ရွာသားအင်အား4000ခန့်ကိုလည်းပသိမ်မုံရွာကားလမ်းမကြီးကိုပိတ်ဆို့ပြီးတားမြစ်ခဲ့ပါတယ်။ဒီနောက်ဒီစီမံကိန်းရပ်တန့်ဖို့အတွက်အကူအညီပေးနေသူတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်ခဲ့တာကြောင့်ဒေသခံရွာသားတွေဟာမနေ့ညကလည်းလက်ဗရောင်းတောင်ကျေးမှာအင်အား1500ခန့်ကမီးတုတ်တွေကန်ပြီးဆန္ဒပြခဲ့ပါတယ်။အဓိကကတော့လက်ဗရောင်းတောင်စီမံကိန်းကြီးကိုဖျက်သိမ်းဖို့အတွက်တောင်းဆိုခဲ့ပြီးစီမံကိန်းတောင်သိမ်းထားတဲ့လေအေက8800ကျော်ကိုပြန်ရရှိဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီစီမံကိန်းကိုမြမစီးပွားရေးဥပိုင်လီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝမ်ပောင်ကုမ္ပဏီတို့ကပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပြီးဘေးထွက်ဆိုးကျိုးအဖြစ်သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်နေပြီးချင်းတွင်းမြစ်ရေညဉ့်ဉန်းမှုတွေတွေ့ကြုံရနိုင်တာကြောင့်ဒေသခံတွေနဲ့အတူကျောင်းသားတွေကလည်းစီမံကိန်းရပ်ဖို့အတွက်တောင်းဆိုနေတာလည်းဖြစ်ပါတယ်ရှင်။